စကိုင်းတိုင်းတမူးမြို့နယ်နဲ့ဆယ်မိုင်လောက်ပဲဝေပြီးတော့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီးတွေတက်ဆွဲထားတဲ့ပန်းသာရွာကိုအခုလဂျွန်လ15ရက်နေ့မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီနောက်မှာတော့နေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တည်င်းတပတ်ကျော်ကြာမြင့်နေပြီဖြစ်ပါတယ်။စစ်တပ်ဘက်ကလက်နက်နဲ့ဆေးဝါးတွေကိုလေကြောင်းကနေပို့ဆောင်ဖြည့်တင်းတာတွေလုပ်နေပြီးတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့တမူးခရိုင်တရင်တတာဝန်ရှိသူတူဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
တော်တော်ပြင်းထန်တယ်ဗျာ။ဒီတပတ်သူ့တိုက်ပွဲပြင်းထန်တယ်လို့ပြောရမှာသူ့ဘက်ကဒီ fighter jet နဲ့တုံးရင်လာဘုံကျဲတယ်ပြီးကြရင် MI-35 ရဲရင်နဲ့တုံးရင်လာရင်မှသူ့လိုင်းမပြတ်ခတ်တယ်ဗျာ။ယူမာအကုန်လုံးကထိန်းချုပ်မှုရနိုင်ပြီးမှသူရဲ့ဒီစာတင်ကြောင်းရှိမယ်ရက်စကန်ရှိမယ်စီပင်ကအဲ့တုံးမှုတွေရဲ့သူတို့မှာခြံခဲ့တာအဲ့ဒီပန်းတာရွာရဲ့တမူးမြို့ရဲ့ကြားထဲမှာဟုတ်ပေါ့အဲ့ဒီလေးမိုင်ဘက်ကလည်းသူတို့ဘက်ကလိုင်းမှာလည်းဖြည့်တဲ့ပုံစံရှိတယ်ပေါ့ကျွန်တော်တို့အဲ့ဒီဘက်မှာအဲ့လေးမိုင်ဘက်ကလည်းကျွန်တော်တို့လိုင်းမှာဖြည့်ပေးတဲ့ပုံစံရှိတယ်အဲ့မှာလည်းတိုက်ပွဲဖြစ်တယ်တိုက်ပွဲကခင်းထန်မှုပဲရှိတယ်ရှေ့ဆက်တော့သူတို့ဘက်ကသူတို့ဘက်ကလည်းဒီလောက်ဒီတပတ်အတွင်းဒီသူတို့အလောက်ထိပိတ်မိနေတဲ့အချိန်ဒီမှာတော့မှလက်နက်ခဲတွေကိုလေကြောင်းနဲ့တဆင့်လာချပြီးမှခုခံနေတယ်ဆိုတော့သူတို့ကလည်းမဆုတ်တန်းခံစစ်ပုံစံနဲ့လုံးနေရ
ပေါ့ပန်းသာရွာဟာစစ်တပ်ထောက်ခံသူပြူစောထီးတွေကိုစစ်တပ်ကနေလက်နက်တပ်ဆင်ပေးထားပြီးတက်ဆွဲထားတာဖြစ်ပါတယ်။နောက်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတဲ့တမူးမြို့နယ်တွေကခြေရွာတရွာလည်းဖြစ်ပါတယ်။ဒီတစ်ချိန်မှာတော့ရက်ရှည်တိုက်ပွဲဖြစ်တာပါ။စစ်တပ်ဘက်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပစ်ကူသုံးခဲ့ပြီးတော့တိုက်ခိုက်နေတယ်လို့နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတဲ့အထိတိုက်ပွဲကပြင်းထန်နေတာလည်းဖြစ်ပါတယ်။တိုက်ပွဲကြောင့်ပန်းသာရွာအပြင်အင်တိုင်းကျေးရွာကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရပါတယ်။စစ်ဘေးရှောင်ပြည်သူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။ဒေသခံတွေကလည်းလို့ပဲဟိုစစ်ဘေးရှောင်နေရတာပေါ့နော်။တခြားမျိုးတဲ့တခြားရွာတွေနဲ့ရှုပ်ရွာတွေမှာစစ်ဘေးရှောင်နေရလို့ရှင်ဟုတ်။အော်မလို့ဆိုတော့ကျေးရွာနှစ်ရွာပဲတိမ်းရှောင်ရတယ်ရှင်။အင်တိုင်းနဲ့ပန်းသာပေါ့နော်။အဲ့နှစ်ရွာတော့ရှောင်နေရတယ်ရှင်။ဟိုဖြစ်ကြတော့ပန်းပါရဆိုရင်အင်တိုင်းဘက်ကလည်းလေရင်နဲ့ဟိုတစ်ခါကလေရင်ကျဲတဲ့ချိန်မှာအင်တိုင်းကပုံပုံလေးလေရင်လေကြောင်းပြင်တော့လေဘုံကျသွားလို့ဆိုမှအင်တိုင်းရွာရယ်ရှောင်ရယ်ပေါ့နော်စီးရှောင်တော့100နဲ့180ကျားလောက်ရှိရရှင်ဟုတ်စီးရှောင်လာတဲ့အထဲမှာတက်ကြီးရဲ့အိုးများရယ်ပေါ့နော်အတက်90ကျော်အဖိုးခွားရယ်များရယ်ရှင်ဟုတ်ဒီစီးရှောင်နေအဓိကလိုအပ်တဲ့ဥစ္စာကတော့ကျန်းမာရေးပေါ့ကျန်းမာရေးဆောင်ရှောက်မှုဖြစ်တဲ့ဒီဆေးဝါးပေါ့နော်စေဝါနဲ့ဒီခါတည်းကအဓိကလိုအပ်ပါရဲ့ရှင
်ပန်းသာရွာတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးတမူးမြို့နယ်မှာအရင်ကလည်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်တွေကြားမှာမကြာခဏတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးတင်းမာနေတဲ့နေရာလေးဖြစ်ပါတယ်ရှင်